မြန်မာနိုင်ငံကရုရှားနိုင်ငံကနေလေကြောင်းရန်ကာကွယ်ရေးဒုံးကျည်စနစ်နဲ့မောင်းသူမဲ့လေယာဉ်ဒရုန်းတွေဝယ်ယူမှာဖြစ်ပါတယ်။ရုရှားလက်နက်တွေဝယ်ယူမဲ့သဘောတူညီချက်ကိုရုရှားနိုင်ငံကြေးဝန်ကြီးဆာဂျီရှိုဂူမြန်မာနိုင်ငံကိုရောက်ရှိနေခြင်းဒီတစ်ပတ်ထဲမှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ အဲ့ဒီသဘောတူညီချက်အရမြန်မာနိုင်ငံကရုရှားလောက်ပန်ဆာ S1 လေကြောင်းရန်ကာကွယ်ရေးစနစ်နဲ့အော်လန်10E မောင်းသူမဲ့လေယာဉ်ငယ်ဒရုန်းတွေဝယ်ယူမှာဖြစ်ပါတယ်။2000တခုနှစ်ကတည်းကစလို့မြန်မာနဲ့ရုရှားနိုင်ငံတို့အကြားသဘောတူညီချက်တွေရရှိထားပြီးထိရောက်ပြီးနှစ်ဖက်အကျိုးများတဲ့စစ်လက်နက်နည်းပညာပူးပေါင်းဆောင်ရွက်ရေးတွေလှုပ်ဆောင်နေပြီး ထို့ထက်မှုတွေရရှိနေတယ်လို့လည်းရုရှားနိုင်ငံပိုင်တာစ်သတင်းဌာနကပြောပါရယ်။အဲ့ဒီအခြေအနေကရုရှားတို့အနေနဲ့အမန်ဂျီတိုက်လေယာဉ်အစင်း30၊ဂျက်ကူလက်ဖ် 130၊တိုက်ပွဲလေ့ကျင့်ရေးလေယာဉ်စနစ်စင်၊အမန် 24နဲ့အမန် 35B ရဟယင်စဲစင်၊ပီချိုရာ2M လေကြောင်းရန်ကာကွယ်ရေးဒုံးကျည်စနစ်ရှိခု၊ရေဒါတွေတန်ချက်ကရင်တွေနဲ့အမြောက်တွေကိုရောင်းချခဲ့ကြောင်းလည်းရုရှားသတင်းဌာနတွေကပြောပါရယ်။ စခွိုင်း30SME လေယာဉ်တွေရောင်းချရေးသဘောတူညီချက်ကိုလက်ရှိချုပ်ဆိုထားပြီးတချို့ကိုပြေပို့ထားပြီးဖြစ်ကြောင်းလည်းတာစ်သတင်းမှာပါရှိပါရယ်။မြန်မာနိုင်ငံကဝယ်ယူထားတဲ့လက်နက်ပစ္စည်းကိရိယာတွေအတွက်ပြုပြင်ထိန်းသိမ်းရေးနဲ့အစစ်မြစ်တွေရေးလုပ်ငန်းတွေကိုတော့မြန်မာနိုင်ငံနဲ့တနိုင်ငံသဘောတူဖွဲ့စည်းထားတဲ့ပူးတွဲနည်းပညာဝန်ဆောင်မှုစင်တာမှာလုပ်ဆောင်နေပါရယ်။ရုရှားလိုတခြားခင်မီစစ်